ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီမှာတနင်္ဂနွေနေ့ကလူပေါင်းထောင်ချီချိတ်တက်ခဲ့ကြပြီးအီရန်တပ်မှုကာစင်ဆိုလာမာနီတပ်ဖြတ်ခံရမှုကိုဆန့်ကျင်ရှုတ်ချရေးအတွက်လုံခြုံရေးတင်းကျပ်ထားတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီချိတ်တက်ကြတာမှာရဲတပ်ဖွဲ့နဲ့ရုံးရင်းစံကတ်ဖြစ်ခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ကရက်မှာအမေရိကန်ရဲ့တောက်ချန်နေကလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းအီရန်ဗိုလ်ချုပ်ကြီးဆိုလီမာနီတေဆုံးခဲ့မှုကြောင့်အမေရိကန်နဲ့အီရန်ကြားတင်းမာမှုကဆွေးရင်ပွဲအခြေအနေထိတိုးလာနေပါတယ်။အီရန်ဗိုလ်ချုပ်ကြီးတေဆုံးခဲ့ရမှုအတွက်လက်တုံ့ပြန်မယ်လို့အီရန်ဘက်ကအခိုင်အမာပြောဆိုထားတာပါ။အမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ရှီယာမွတ်စလင်အများစုပါဝင်တဲ့တနင်္ဂနွေနေ့လူမှုချိတက်ပွဲမှာတော့အမေရိကန်နဲ့အစ္စရေးကိုဆန့်ကျင်ချွေးကြော်ခဲ့ကြပြီးပါကစ္စတန်ရုပ်တံတွေကလည်းလူမှုချိတက်ပွဲကိုထုတ်လွှင့်ပြသခဲ့ပါတယ်။တည်ဆုံခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့အီရန်ဘာသာရေးကောင်ဆောင်အယာထိုလာအလီခါမီနီတို့ရဲ့ရုပ်ပုံတွေကိုကင်ဆောင်ပြီးဆန္ဒပြသူတွေချိတက်ခဲ့ကြတာပါ။ကရာချီမြို့ကအာဏာပိုင်တွေကတော့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီယာလမ်းမကြီးကိုပိတ်ဆို့ပြီးရဲတပ်ဖွဲ့အင်အားလည်းတိုးမြှင့်ချထားခဲ့ပါတယ်။